2019ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့မှုနဲ့ပတ်သက်ပြီးစာမျက်နှာ400နီးပါးရှိတဲ့အထူးစုံစမ်းရင်းမှုရောဘတ်မူလာရဲ့အစီရင်ခံစာကိုတီးဖြတ်ပြီးထုတ်ပြန်မဲ့အခြေအနေရှိပါတယ်။ဒါပေမဲ့အထူးစုံစမ်းရင်းမှုမူလာရဲ့ကောက်ချက်တွေအပေါ်မှာတော့ကြဲကြဲပြန့်ပြန့်ဆွေးနွေးမှုတွေရှိခဲ့ပြီးဖြစ်ပါတယ်။ဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရဲ့အဖွဲ့နဲ့ရုရှားကြားအဆက်အသွယ်နောက်စုံစမ်းစစ်ဆေးမှုကိုဟန်တားနိုင်ရေးအတွက်သမ္မတထရန့်ကတရားရေးကိုဟန်တားနှောက်ယှက်ခဲ့တာရှိသလားဆိုတဲ့အပေါ်အထူးစုံစမ်းရေးမှုမူလာရဲ့22လကြာစုံစမ်းမှုအသေးစိတ်ကိုအများကစောင့်မျှော်နေကြပြီးဒီအချိန်ခန်းစာကိုတော့တနင်္လာနေ့ဒါမှမဟုတ်လေအင်ကာနေ့မှာရှစ်နေချုပ်ဝီလျံဘားကထုတ်ပြန်မယ်လို့မျှော်လင့်ထားကြပါတယ်အင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကတော့ဒီကိစ္စကသမ္မတထရန့်ကိုထိခိုက်မှာမဟုတ်ဘူးလို့ Fox News Sunday အစီအစဉ်မှာပြောဆိုထားပါတယ်။အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌလွှတ်တော်အမဂျီရိုနာဒဲလ်ကတော့ရှင်းနေချုပ်ဘာအနေနဲ့အစင်ခန်းစာအပြည့်အစုံကိုထုတ်ပြန်တင်တယ်လို့ CNN ရုပ်သံကိုတင်းင်းကနေနေမှာပြောပါတယ်။2016ရွေးကောက်ပွဲစည်းရုံးရေးကာလအတွင်းထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆွေးနွေးမှုအတိုင်းအတာဒါမှမဟုတ်လေစုံစမ်းစစ်ဆေးရေးကိုဟန်တားဖို့ရည်ရွယ်ပြီးတမရအနေနဲ့လုပ်ခဲ့သလားဆိုတာတွေကိုရှင်းနေကြုတ်ပါနဲ့သူယုံကအဓိကကျတဲ့တာဝန်ရှိသူတွေနောက်စုံစမ်းရေးမှုမူလနဲ့သူ့ရဲ့အစိုးရရှင်းနေအဖွဲ့တို့ပဲသိရှိထားကြတာပါ